ဟုတ်ကင်တာနာခင်ဗျာအခုတစ်ခေါက်မြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံရဲ့လူခွင့်အခြေအနေကိုဘယ်လိုတွေ့ခဲ့မြင်ခဲ့ရပါလဲခင်ဗျာဒေတာတစ်ခုချင်းရဲ့အခြေအနေကိုအစစ်အစစ်မပြောခင်အားလုံးကိုလွှမ်းခြုံပြီးတော့တူတယ်မှုရှိရင်ရှိရဲမရှိမရှိဘူးစပြောပါခင်ဗျာ
Well as I said in my press statement the situation of human rights has improved but at the same time there are important
ကျွန်တော်ရဲ့သတင်းထုတ်ပြန်ချက်မှာပြောထားလိုပါပဲဒီလူခွင့်အခြေအနေတိုးတက်မှုကရှိပါတယ်ဒါပေမဲ့လည်းတိုးတက်ကောင်းမွန်အောင်လုပ်ရအောင်မဲ့ကိစ္စတွေလည်းရှိနေပါသေးတယ်နိုင်ငံရေးဖြေရှားမဲ့အခြေအနေတွေလည်းရှိနေပါတယ်ဒီအတွက်အစိုးရဖို့အရေးကြီးတဲ့စိန်ခေါ်မှုတွေလည်းရှိနေပါတယ
်အဲ့ဒါလိုတိုးတက်အောင်လုပ်ရအောင်မဲ့ကိစ္စအစိုးရကိုစိန်ခေါ်နေရဆိုတဲ့ကိစ္စအဲ့ကိစ္စတွေအထက်မှာဘာတွေပါဝင်နေသလဲဘယ်အချက်တွေလဲဆိုတာထောက်ပြပါခင်ဗျာ
Yeah, let me start first with the situation in Kachin State. This was the first time that I visited Kachin State. I had the chance to go to 3 IDP camps. I have important conversations.
Kachin ပြည်နယ်အခြေအနေကိုစပြောခြင်းပါတယ်ဒီတစ်ခေါက်မှာကျွန်တော် Kachin ကိုပထမဆုံးအချိန်တွားရောက်ခဲ့ပါတယ်အိုးရင်စွန့်ခွာထွက်ပြေးနေရသူတွေရဲ့စခန်း၃ခုကိုရောက်ခဲ့ပါတယ်ထွက်ပြေးခဲ့ရတဲ့ရွာသားတွေနဲ့အရေးကြီးတဲ့ဆွေးနွေးမှုတွေလုပ်နိုင်ခဲ့ပါတယ်အင်မတန်ကိုစိတ်မကောင်းစရာလူခွင့်ချိုးဖောက်မှုတွေရက်ဆက်တဲ့နှိမ်ပန်းနှိမ့်ဆက်မှုတွေအကြောင်းသိခဲ့ရပါတယ်။ရွာသားတွေဟာဘဝရည်တည်ရေးအတွက်အပြင်းထန်ကိုကြိုးပမ်းနေရသေးပါ။တစ်ချိန်တည်းမှာပဲအစိုးရကအခြေအနေကောင်းအောင်အပြစ်ခတ်ရက်ဆဲနိုင်အောင်ကြိုးစားနေတာတွေ့ရပါတယ်။ဒါကအရင်ကတည်းကလုပ်နေတာပါ။အခုတတိဘာမှဖြစ်မလာသေးပါဘူး။ကျွန်တော်အနေနဲ့စိုးရိမ်တာကတော့ဒေသခံတွေကိုကာကွယ်နိုင်ဖို့အတွက်အစိုးရဟာသူ့ရဲ့စစ်တပ်ကိုဘယ်လောက်ထိထိန်းသိမ်းနိုင်မလဲဆိုတာပဲဖြစ်ပါတယ်
။ဒါပေမဲ့မစ္စတာကင်နာနာသွားရောက်ခဲ့တာဟာအစိုးရထိန်းချုပ်ထားတဲ့စခန်းတွေပဲဖြစ်တယ်။KIO KIA ထင်းချုပ်တဲ့စခန်းတွေကိုမရောက်ခဲ့ဘူးလို့သူတို့ဘက်ကပြောဆိုဝေဖန်နေကြပါတယ်။ Mr. Kandana ဟာအစိုးရကကြိုတင်စီစဉ်တဲ့ခီးစဉ်အတိုင်းသွားရောက်ခဲ့တာဖြစ်တယ်လို့လည်းပြောကြပါတယ်။ဘာကြောင့်သူတို့တွေထင်းချုပ်မှုအောက်မှာရှိတဲ့စခန်းတွေကို Mr. Kandana မသွားရောက်နိုင်ခဲ့ပါတယ်လေခင်ဗျာ
။ Yeah, I definitely understand the concern of the ethnic groups. This was as I say my first visit to the state. I will definitely try to go back again.
တိုင်းနိုင်ငံစုရဲ့ခံစားချက်ကိုကျွန်တော်အပြည့်အဝနားလည်ပါတယ်။စောစောကပြောခဲ့လိုပါပဲ။ဒါဟာကျွန်တော်ရဲ့ပထမဆုံးကချင်ပြည်နယ်ခီးပါ။ကျွန်တော်နောက်ထပ်သွားပါဦးမယ်။အဲ့ဒီခါကျရင်တော့တိုင်းနိုင်ငံစုရဲ့ဘက်ကထိန်းချုပ်ထားတဲ့စခန်းတွေကိုသွားရောက်နိုင်အောင်အသေးစားကြိုးစားပါမယ်။ဒီတစ်ချိန်ကတော့တိတ်ပြီးတော့တူတောင်းနဲ့ခီးပါ။ဒါပေမဲ့ကျွန်တော်ဟာစစ်တပ်ရဲ့လုပ်ရက်နဲ့ပတ်သက်ပြီးတော့အရေးကြီးတဲ့အချက်တွေကိုရွာသားတွေစီကတဆင့်ရရှိခဲ့ပါတယ်။ဒါတွေဟာကျွန်တော်ရဲ့အစီအစဉ်အတိုင်းမှာပါဝင်လာမှာဖြစ်ပါတယ်
။ဆိုတော့ကချင်မှာစစ်တပ်ရဲ့လုပ်ရက်ကိုအစိုးရကထိန်းချုပ်နိုင်ခြင်းမရှိသေးဘူးလို့တချို့ကပြောနေကြပါတယ်။ Mr. Kandana သိရှိခဲ့ရတယ်ဆိုတာအဲ့ဒါမျိုးလားသူတို့မဟုတ်တခြားပဲလို့အချက်တွေပါလဲ
။ It is clear that there has been an order from the president to ease the military operations but on the ground there are allegations that
ဒါတော့ရှင်းနေပါတယ်။သမ္မတအနေနဲ့စစ်စီရေးတွေကိုလျှော့ပစ်ဖို့လိုလားတယ်ဆိုတာကျွန်တော်သိပါတယ်။ဒါပေမဲ့အောက်ခြေမှာတော့ရက်သားတွေပေါ်မှာအကြမ်းဖက်တိုက်ခိုက်မှုတွေဟာဆက်လက်ဖြစ်ပွားနေတယ်ဆိုတဲ့ပြောဆိုချက်တွေပေါ်ထွက်နေတာပါ။ကချင်လက်နက်ကိုင်အင်အားစုတွေနဲ့အဆက်ဆက်မရှိတဲ့ရက်သားတွေကိုလည်းဖမ်းဆီးနှောက်ယှက်ပြီးတော့ဒုက္ခပေးနေတာတွေရှိနေသေးပါ။ဒါဟာကျွန်တော်ရဲ့စိုးရိမ်မှုပါ။အပြစ်ခတ်ရက်စဲကြီးအကောင့်ထဲပေါ်လာတဲ့အခါကျရင်တော့ဒီလုပ်ရက်တွေရက်တန့်သွားလိမ့်မယ်လို့လည်းကျွန်တော်မျှော်လင့်နေပါတယ
်။ဆိုတော့ဒီချိန်မှာကမစ္စတာကန်ဒနာကစစ်တပ်ဘက်ကအရာရှိကြီးတွေနဲ့တွေ့ခွင့်ရခဲ့ပါသလား။သူတို့မဟုတ်ဒုတိယဗိုလ်ချုပ်မှုကြီးမင်းအောင်ထိုင်နဲ့ကောတွေ့ဖို့တောင်းခဲ့ပါသလား။သူရဲ့လက်အောက်အရာရှိတွေနဲ့များတွေ့ခွင့်ရခဲ့ပါသလားတွေ့ခဲ့ရပါသလားခင်ဗျာ
။ No, I haven't had that chance. This has been always my request to the government. I really want to talk to the military in charge. And there are some
issues. အဲ့ဒီအခွင့်အရေးမရခဲ့ပါဘူး။စစ်တပ်ကြီးကဲနဲ့တွေ့ခွင့်ပေးဖို့ကျွန်တော်ကအစိုးရကိုမြစ်တိုက်ခံပါတယ်။စစ်တပ်ရဲ့လူရက်တွေဟာလူခွေရေးကိုအဓိကချိုးဖောက်ကျူးလွန်နေပါတယ်။ဒါကြောင့်မလို့ကျွန်တော်ဟာဒီကိစ္စကိုစစ်တပ်ကြီးကဲနဲ့ဆွေးနွေးကြတာပါ။ဒါပေမဲ့လည်းတွေ့ခွင့်မရခဲ့ပါဘူး။နောက်ကလည်းကျွန်တော်ဘက်ကတော့စစ်ဖက်ကြီးကဲနဲ့တွေ့ဖို့မြစ်တိုက်ခံသွားမှာဖြစ်ပါတယ်။အစိုးရဘက်ကပုဂ္ဂိုလ်တွေနဲ့ပြောဆိုဆွေးနွေးတဲ့အခါတွေမှာလည်းဒါကိုတင်ပြတောင်းဆိုသွားမှာဖြစ်ပါတယ်။
ဟုတ်ကဲ့မစ္စတာကနာအခုတော့ရခိုင်အကြောင်းကိုကျွန်တော်ဆက်ပြီးပြောကြပါစို့ခင်ဗျာရခိုင်ပြည်နယ်အခြေအနေရောဘလောက်ထိတိုးတက်မှုရှိလာပါသလဲကျွန်တော်အဓိကစီးကျင်တာကတော့လူအဖွဲ့အစည်းနှစ်ခုဟိုတုန်းကလိုသဟဇာတာရှိရှိနဲ့အတူရှင်တွဲနေထိုင်နိုင်မဲ့အလားအလာကိုတွေ့မြင်ခဲ့ရပါပြီလားခင်ဗျာတွေ့မြင်နိုင်ပြီလားခင်ဗျာ
Let me say this. I see that the community representatives and leaders express some kind of willingness to
တိတ်ကိုအပေါင်းလက္ခဏာဆောင်းလာပါတယ်ကျွန်တော်ဟာလူအဖွဲ့အစည်းတွေရဲ့ခေါင်းဆောင်မှုတွေနဲ့တွေ့ဆုံခဲ့ပါတယ် သူတို့ဟာတစ်ဖက်နဲ့တစ်ဖက်စကားပြောကျင်တဲ့ဆန္ဒရှိနေကြပါတယ်ဒါဟာအပြုသဘောဆောင်ပါတယ်ပြဿနာတစ်ခုကတော့ဒါကျွန်တော်အမြင်ပြောတာပါဒီဒေသအာဏာဝင်ရဲ့ရည်တည်ချက်ပဲဖြစ်ပါတယ်အပြန်အလှန်ထိတွေ့ဆက်ဆံရေးစွန့်နှိမ့်ညှိနှိုင်းရေးတွေဖြစ်ပေါ်လာစေမဲ့အခြေအနေတရားပေါ်ထွန်းဖို့အတွက်ဒေသအာဏာဝင်ဘက်ကလုံးဝကူညီပံ့ပိုးမှုမရှိပါဘူးဒါလိုမျိုးဒေသအာဏာဝင်ရဲ့ပါဝင်ဆောင်ရွက်မှုမရှိပဲပြန်လည်တင့်မြတ်ရေးဖြစ်လာနိုင်မှာမဟုတ်ပါဘူးဒါကြောင့်ဒီလူဖွဲ့စည်းခြင်းပြန်လည်တည်မြဲရေးအတွက်ဒီကျွန်တော်အနေနဲ့ဒေသအာဏာပိုင်းပါဝင်ဆောင်ရွက်ကြဖို့တိုက်တွန်းလိုပါတယ်။ဘ ਹੁ အာဏာပိုင်းကိုလည်းဒီအတွက်တိုက်တွန်းလိုပါတယ်။အခုတော့ဒီချက်ကိုဒေသအာဏာပိုင်းသဘောပေါက်မှုမရှိသေးပါဘူး။သူတို့ရဲ့အခန်းကဏ္ဍကတိတ်အရေးကြီးပါတယ်။ဘလို့ဖြစ်လာဖို့မလွယ်ဘူး။အချိန်ယူရမယ်ဆိုတာကျွန်တော်သိပါတယ်။ဒါပေမဲ့လည်းသူတို့ရဲ့ယက်တီချက်ကိုအရင်ပြောင်းပြစ်ဖို့လိုပါတယ်
။ဟုတ်ကဲ့ဒေသအာဏာပိုင်းဆိုတာဘယ်အဖွဲ့အစည်းဘယ်သူကိုအဓိကပြောလိုပါလဲခင်ဗျာ။ဒေသမှာတက်ဆွဲနေတဲ့စစ်တပ်ကများပြောတာလားအစသဖြင့်ရှင်းပြပါဦးခင်ဗျာ။
Basically, I mean, first, the state, the governor of the state, and then, most importantly, I am talking about the immigration for security forces called NASAKA. We all know what's NASAKA.
အဓိကအဖြစ်ကျွန်တော်ပြောလိုတာကပြည်နယ်အုပ်ချုပ်ရေးအကြီးအကဲဖြစ်ပါတယ်။နောက်ရေးကြီးတဲ့အဖွဲ့အစည်းတစ်ခုကတော့ NASAKA ဖြစ်ပါတယ်။ NASAKA ဟာစစ်ဆိုးရခက်ကလိုမျိုးပြုမှုနေစေဖြစ်ပါတယ်။ဒါကိုပြောင်းလဲဖို့လိုအပ်ပါတယ်။နာဆကရဲ့လုံထုံးလုံနည်းတွေကိုပြောင်းလဲပြရပါလိမ့်မယ်။လုံညုံရေးဖွဲ့စည်းတွေကိုပုံစံတစ်နဲ့ဖွဲ့စည်းဖို့လိုအပ်ပါတယ်။ဒါဟာကျွန်တော်ရဲ့ထောက်ခံတင်ပြချက်ဖြစ်ပါတယ်
။နောက်တစ်ခုကနိုင်ငံတကာအထူးရှင်အဖွဲ့အစည်းတွေအပေါ်မှာကဒေသခံလူတွေရဲ့သဘောထားဘယ်လိုရှိပါသလဲ။ဒီနိုင်ငံတကာအဖွဲ့အစည်းတွေဟာမျှတမှုမရှိဘူးဘယ်လိုက်တယ်ဆိုတဲ့အမြင်တစ်မျိုးတစ်ချိန်ကရှိနေခဲ့ရတာပါ။အခုအခါရောအဲ့ဒီအခြေအနေဘယ်လိုရှိပါလဲခင်ဗျ။
Yeah, well, I just tell you this.I have seen a progress in this regard compared to my previous mission in August. Last August, the sentiment against United Nations agencies was very high, but at this time...
ဒီကိစ္စမှာလည်းတိုးတက်မှုရှိလာတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့ August လကကျွန်တော်ရောက်ခဲ့တုန်းကဆိုလို့ရှိရင်ကုလသမဂ္ဂရဲ့လှုပ်ဆောင်ချက်အပေါ်မှာမကျေနပ်မှုတွေစန့်ကျင်မှုတွေဟာတိတ်ပြီးတော့မြန်မာပြင်းထန်နေတာတွေ့ခဲ့ရပါတယ်။ဒီတစ်ချိန်မှာတော့အဲ့ဒီအခြေအနေပြောင်းလဲသွားတာတွေ့ရလို့ဝမ်းသာပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေဟာဒီပြဿနာအတွက်အဲ့ဒီနေရာမှာရှိနေဖို့ပါဝင်ဖို့လိုအပ်တယ်ဆိုတာသဘောပေါက်လာအောင်အစိုးရကတာဝန်ရှိတယ်လို့လည်းကျွန်တော်နားလည်ပါတယ်။ကုလသမဂ္ဂရဲ့တာဝန်ဟာလူတိုင်းကိုကူညီရမှာဖြစ်တယ်လို့အကူအညီပို့ပြီးတော့လိုအပ်သူတွေကိုဦးစားပေးကူညီရမှာလည်းဖြစ်ပါတယ်။အခုတော့ဒေသခံတွေကကုလသမဂ္ဂအဖွဲ့အစည်းတွေပေါ်မှာပို့ပြီးတော့နားလည်လာကြတာတွေ့ရပါတယ်။ကုလသမဂ္ဂဟာရခိုင်ပြည်နယ်အတွက်သာမကကချင်ကရင်စတဲ့ဒေသတွေမှာပါကူညီရမှာပါ။ဒီအခြေအနေတွေကိုလူတွေပို့သဘောပေါက်လာကြတာဟာသတင်းကောင်းပါ
အချင်းထောင်တွေရဲ့အခြေအနေလေးပြောပါဦးမစ္စတာကင်တနာဒီတစ်ခါအချင်းထောင်တွေရောရောက်ခဲ့ပါသလားအချင်းတွေတုတ်တက်ကောက်မွန်လာမှုရှိပါရဲ့လားအချင်းထောင်တွေ
I did go to insane prison I also visited a prison in Michina in Kachin state of course
ကျွန်တော်ဒီအင်းစိန်ထောင်ကိုရောက်ခဲ့ပါတယ်ဒီကြီးနာထောင်ကိုလည်းရောက်ခဲ့ပါတယ်ဒီထောင်တွေကိုတွားရောက်မယ်ဆိုတာကျွန်တော်ကြိုတင်ကြီးညာထားတာဖြစ်လို့အချင်းတွေကိုတုံးတက်ဖို့ဖြစ်ချင်မှဖြစ်နိုင်ပါလိမ့်မယ်ဒါပေမဲ့လည်းကျင်းသားတချို့ကတော့အချို့ကိစ္စတွေမှာအခြေအနေတွေတိုးတက်လာတယ်လို့ကျွန်တော်ကပြောပါရတယ်။ဒါကအရေးကြီးပါတယ်။ဒါအပြင်မြန်မာဆွေရဟာ ICRC ခေါ်တဲ့ဒီနိုင်ငံတကာကြက်ချီနေဖွဲ့နဲ့ပြန်ပြီးတော့ပူးပေါင်းဆောင်ရွက်တယ်ဆိုတာကလည်းအရေးကြီးတဲ့အချက်ပါ။ဒါဟာကျင်းသားတွေအတွက်သာမကမြန်မာပြည်သူအလုံးအတွက်အခြေအနေတိုးတက်ကောင်းမွန်စေမှာဖြစ်ပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့ဒီမြန်မာနိုင်ငံဟာလူ့အခွင့်အရေးအပြည့်အဝထွန်းကားတဲ့နိုင်ငံတစ်ခုဖြစ်ပြီးလို့နိုင်ငံတကာလက်ခံမဲ့အချိန်ကိုရောက်လာဖို့ဘယ်တော့လိုအပ်ပါသလဲခင်ဗျာခရီးတော်လေးဝေလာနီးလားဆိုတာသိပြစီ
I'm still concerned about the remaining political prisoners in Myanmar I welcome the decision of the president to establish a committee for political prisoners now what is the same time is
မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားတွေကြန့်ရှိနေသေးတဲ့ကိစ္စကိုတော့ကျွန်တော်စိုးရိမ်နေစေဖြစ်ပါတယ်။နိုင်ငံရေးကျင်းသားတွေအရေးနဲ့ပတ်သက်တဲ့ကော်မရှင်တရားဖွဲ့ဖို့သမ္မတကဆုံးဖြတ်ခဲ့တာကိုကျွန်တော်ကြိုးစားပါတယ်။ဒါပေမဲ့ဒီနိုင်ငံရေးကျင်းသားတွေဟာဒီကော်မရှင်အသက်ဝင်လှုပ်ရှားလာတဲ့အချိန်အထိစောင့်နေစရာမလိုသင့်ပါဘူး။သူတို့အားလုံးကိုအခုလက်ရှိအချိန်ဒီမှာပဲလွှတ်ပေးရပါလိမ့်မယ်။ဒါကိုကျွန်တော်အလေးနဲ့တောင်းဆိုပါတယ်။နိုင်ငံရေးကျင်းသားတွေလွှတ်ပေးတာမကြာသေးခင်ကာလအတွင်းလွှတ်ပေးလာတာမတွေ့ရပါဘူး။နိုင်ငံကျင်းသားတွေကိုလွှတ်ပေးခြင်းအဖြစ်ဒါဟာအစိုးရလုပ်ငန်းစဉ်ထဲမှာပါရှိနေစေဆိုတာနိုင်ငံတကာအတိုင်းအဝန်ကနားလည်သဘောပေါက်စေရမှာဖြစ်ပါတယ်။လူညုံရေးဖွဲ့စည်းရေးအနေနဲ့အနေထားပြောင်းလဲရေးဟာလူခွင့်ရေးတိုးတက်ဖို့အတွက်တိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။အခုချိန်ဟာလူခွင့်ရေးအစီအစဉ်ကိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆွေးနွေးတင်ပြတာတွေကပယ်ထုတ်ခြံလှပ်ရမယ့်အချိန်မဟုတ်သေးပါဘူး။ဒါဟာနိုင်ငံတကာအတိုင်းအဝန်ကိုပြောကြားလို့ရတဲ့ကျွန်တော်ရဲ့ရှင်းလင်းတဲ့သတင်းစကားပဲဖြစ်ပါတယ်။ ဒါဟာအခုလာမယ့်မတ်လ17ရက်နေ့ကျရင်လူခွင့်ရေးညီလာခံမှာတင်ပြမယ့်အဓိကအချက်တရလည်းဖြစ်ပါတယ်။နိုင်ငံတကာတိုင်ဝမ်ကလည်းသဘောပေါက်လက်ခံပေးလို့ချင်ပါတယ်။